ရည်လွှမ်းမှုမှုတန်ကြောင်ရေးဘေးဒုက္ခရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကလေးငယ်တွေအနေနဲ့တပူပေါ်နှပူစစ်ဆူစလို့ဒုက္ခတွေပို့ပြီးရင်ဆိုင်လာမှာဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကသတိပေးလိုက်ပါတယ်။ဆေးရုံးဝတ်တည်မှုနဲ့အကြမ်းဖက်မှုပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံကကလေးငယ်အများစုဟာလက်လောဖြစ်ပေါ်နေတဲ့ရေးဘေးတန်ကြောင်မမျှော်လင့်ထားတဲ့နောက်ထပ်ဒုက္ခတွေကိုရင်ဆိုင်လာမှာဖြစ်တယ်လို့ UNICEF ကသတိပေးလိုက်တာပါ။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီကနေ့သတင်းပတ်တွေကအစလို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခြေပြုတဲ့ကူမန်ဆိုင်ကလုန်းမုန်တိုင်းရက်ခတ်မှုနဲ့အတူမြန်မာနိုင်ငံမှာမိုးသက်ထန်ပြီးရေလွှမ်းမှုကတာကြောင့်အခုဆိုရင်တည်ဆုံးသူအနည်းဆုံး46ဦးရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားရာကြီးဝန်ကြီးဌာနကပြောပါရယ်လူပေါင်း2သိန်းကျော်ရေဘေးဒုက္ခတွေဖြစ်နေပြီးသူတို့အတွက်ရေပေါ်အကူအညီတွေလိုအပ်နေတာပါရေဘေးဒုက္ခတွေကိုကူညီနိုင်ဖို့အစိုးရကရောအရက်ဖက်လူအဖွဲ့အစည်းတွေကပါကြိုးစားနေပေမဲ့လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဒုက္ခတွေတွေစီအကူအညီတွေတိုက်ရိုက်မရောက်နိုင်သေးပဲဖြစ်နေပါလေမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်14ခုရှိတဲ့အနေနဲ့12ခုမှာရေဘေးဒဏ်ခံနေရပါတယ်အစိုးရကတော့ချင်းနဲ့ရခိုင်ပြည်နယ်စကိုင်းနဲ့မကွေးတိုင်းတွေကသာအန္တရာယ်ရှိတဲ့ဒေသတွေအဖြစ်ရေးပေါ်အခြေအနေနောက်ကျပြီးမှထုတ်ပြန်ခဲ့ပါတယ်အခုလိုရေဘေးဒဏ်တင်းတဲ့ပြည်သူတွေထဲမှာကလေးသူငယ်တွေအတွက်ပိုပြီးစိုးရိမ်စရာဖြစ်ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကသတိပေးလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရစ်ကပြောဆိုသွားပါတယ
် The UN Children's Fund warned that vulnerable children in Myanmar face a double catastrophe as floods
မြန်မာနိုင်ငံကကလေးငယ်တွေဟာသူတို့ငကိုရင်ဆိုင်နေရတဲ့ဆင်းရဲမွဲတေမှုနဲ့အကြမ်းဖက်မှုပဋိပက္ခတွေဖြင့်အခုတစ်ခါကြီးကြီးတဲ့အန္တရာယ်ကြုံလာရတာကြောင့်တပူပေါ်နှပူဆင့်ဆိုသလိုဒုက္ခတွေပိုတိုးလာဖို့ပဲရှိတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးထားပါတယ်
။ရေကြီးမဲ့အန္တရာယ်ကြုံနိုင်တယ်လို့ပညာရှင်တချို့ကသတိပေးခဲ့ပေမဲ့မြန်မာအစိုးရကတော့လုံလောက်တဲ့ကြိုတင်ပြင်ဆင်မှုတွေမလုပ်ခဲ့သလိုအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှလည်းအားနည်းခဲ့ပါတယ်။အခုလိုရေကြီးတဲ့သဘာဝအန္တရာယ်ကြောင့်ကလေးသူငယ်တွေမှာလက်တလောရင်ဆိုင်ရမယ့်ဒုက္ခတွေရှိသလိုရေဘေးသင့်မိသားစုတွေမှာရေရှည်ပြဿနာတွေရင်ဆိုင်ရလိမ့်မယ်လို့ UNICEF အဖွဲ့ကသုံးသပ်ပါတယ်။ကလေးငယ်တွေအတွက်လက်တလောရင်ဆိုင်ရမယ့်ပြဿနာတွေနဲ့ပတ်သက်ပြီးကနေဒါနိုင်ငံအခြေစိုက် Edmonton စစ်တပ်ကတို့ကတိခလည်းဖြစ်ကျမရင်နဲ့လူအခွင့်ရေးလှုပ်ရှားသူလည်းဖြစ်တဲ့ဒေါက်တာဒေါကင်စိုးဝင်းကအခုလိုသုံးသပ်ပါတယ
်အခုအခြေအနေကိုကြည့်တဲ့အခါမှာဆိုလို့ရှိရင်ဒီမုံတိုင်းတန်းကိုအများဆုံးခံရတာကစီးရဲတဲ့ဤတာမြို့နယ်တွေမှာဒီမုံတိုင်းတန်းကိုအများဆုံးခံရတယ်ဆိုတာတွေ့ရှိရပါတယ်နောက်ပြီးတော့ဗမာနိုင်ငံလူဦးရေရဲ့ခွန်းဆဲရာဂိုင်းနှုံတော့လူဦးရေဟာဆိုလို့ရှိရင်လေဆင်းရဲမွဲတည်မှုတန်ကိုခံနေရတဲ့လူတန်းစားကြီးဖြစ်တယ်ဆိုတာတွေ့ရှိရပါတယ်။နောက်တစ်ခုကလည်းဗမာတိုင်းငံလုံးရဲ့လူဦးရေမှာဆိုလို့ရှိရင်ကလေးသူငယ်ဦးရေဟာဆိုလို့ရှိရင်ဒီ30ရာဂိုင်းနှုံလောက်ဖြန်းပြရှိတယ်ဆိုတာလည်းတွေ့ရပါတယ်။အဲ့တော့ဒီ30ရာဂိုင်းနှုံတော့ကလေးတွေရဲ့ဒီအကျိုးစီးပွားကိုတောင်ဝင်ရှိသူတွေအနေနဲ့ကလည်းဥစားပြီးတော့တိရှိပြီးဖို့လူတွေလို့မြင်မိပါတယ်အထူးသဖြင့်ဆိုလို့ရှိရင်ဒီအခုလိုမျိုးပုံတိုင်းတောင်ကိုခန်းစားနေရတဲ့အချိန်မှာကလေးတွေမှာအလိုအဆုံကသူတို့အတွက်တန်ရှင်းနဲ့တောက်တုံးရေလိုအပ်မယ်နောက်ပြီးတော့ငကိုရဲကွာဒီကလေးတွေကဆင်းရဲမွဲတည်မှုကြောင့်မလို့အာဟာရနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံမရနိုင်တဲ့ကလေးတွေဖြစ်တဲ့အခါမှာအခုလိုသဘာဝဘေးဒဏ်ဟာဆိုလို့ရှိရင်သူတို့ရဲ့အာဟာရထိခိုက်မှုမှာပိုပြီးတော့ဆိုးဝါးစီရမှုလို့ကလေးတွေအတွက်လိုအပ်တဲ့အရှိမဲအဟာရတွေလည်းဖြည့်ဆည်းပေးနိုင်ဖို့အထူးသဖြင့်လိုအပ်ပါတယ်အဟာရချို့တဲ့အခါမှာဆိုလို့ရှိရင်မဖြစ်တဲ့ကုသရောဂါတွေကပိုပြီးတော့ကုသတဲ့ဆိုတာကိုတွေးရှိရပါတယ်ဒါကြောင့်မလို့ဒီကလေးတွေကိုကာကွယ်ပေးဖို့အရေးတကြီးလိုအပ်နေတာတော့အမှန်ပါပဲ
ရေဘေးအန္တရာယ်တွေကြုံရပြီးတဲ့နောက်ရေရှည်မှာကလေးငယ်တွေဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံလာရတတ်တယ်လို့ဒေါက်တာဒေါကင်ဆောဝင်းကပြောပါတယ်
စိတ်ပိုင်းဆိုင်ရာထိခိုက်မှုနဲ့ပတ်သက်ပြီးဆိုတော့လေဒါတွေကတော့အများကြီးရှိပါတယ်ဒီကလေးတွေကငကိုရဲကိုကဒီတချို့ဒေသတွေမှာဆိုလို့ရှိရင်အဲဒီရခိုင်ပြည်နယ်တို့အဲချင်းပြည်နယ်ဘက်တို့ဟိုတည်ငြိမ်မှုမရှိတဲ့ဒေသတွေမှာသူတို့ကငကိုရဲကွာဒီဟိုရှုပ်ထွေးမှုတွေပฏิပက္ခဖြစ်မှုတွေကိုရင်ဆိုင်နေရတယ်အထက်တလန့်နေနေရတယ်ပြီးတော့သူတို့ကဒုက္ခတွေတချို့ဆိုလို့ရှိရင်ဒုက္ခတွေစခန်းတွေမှာနေနေရတယ်အဲဒီလိုနေနေရတဲ့အတွက်သူတို့မှငကိုရဲကွာCPG မှုတန်ရရရှိထားပြီးတဲ့ပုံမှာအခုထပ်ဆင့်ပြီးတော့ဒီရေဘေးတန်ဟာသူတို့တဲ့ဒီလိုမျိုးဟိုအထိတ်တလန့်ကြီးကြီးကြီးရှန်တက်လာတာမြင်ရတာလူတွေပြေးလွှားတာကိုယ့်ရဲ့မိဘလူကြီးကြီးကိုနိုင်ကကိုယ့်တော်မှဟိုတေချာဟို ကယူတဆိုင်လုံနေတဲ့ဂျားတွေကတေချာမလုံနိုင်ဘူးတေချာကယူမဆိုင်နိုင်မယ်နဲ့အမျိုးစုံဒီအန်ဒီယေဂျားနေပြီးတော့ထွက်ပြေးရတဲ့အခါမှာသူတို့အတွက်ဒီစိတ်ခံရဟာသူနဲ့အတူပါသွားနိုင်တဲ့အန်ဒီယေရှိတဲ့အတွက်ဒါဟာလည်းဟိုပေါ်ဆလို့မရတဲ့ဒီစိတ်ပိုင်းဆိုင်ရာအထိခိုက်မှုတွေဖြစ်ပါတယ်
အကြံပေးမှုပဋိပက္ခတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေဟာဓာတ်တလောဖြစ်ပေါ်နေတဲ့ရေဘေးတံကြောင့်အခြေအနေပိုဆိုးလာပြီးအရေးပေါ်အကူအညီတွေပိုလိုအပ်နေတယ်လို့ UNICEF အဖွဲ့ကပြောပါတယ်။ရခိုင်ဒေသကကလေးငယ်တွေကိုထောက်ပံ့နိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ 24.9 တန်ပေးဖို့ UNICEF အဖွဲ့ကတောင်းခံခဲ့ပေမဲ့လက်တွေ့မှာ 5.6 တန်သာရရှိထားပါတယ်။ဒီဝိဒုက္ခတဲ့တွေကိုမြန်မာစစ်တပ်အပါအဝင်ကြက်ချင်းဤအဖွဲ့တွေအရက်ဘက်လူအဖွဲ့အစည်းတွေကကူညီနေသလို WFP ကကမ္ဘာစာနာရေးခါအစီအစဉ်အဖွဲ့ကလည်းရေဘေးဒုက္ခတဲ့အနည်းဆုံးတသိန်းခွဲအတွက်ဆန်းစီစားနဲ့ကုန်ကြောက်တွေကိုတလားစာရေးခါအဖြစ်ဝင်ငှားသွားမယ်လို့ကုလသမဂ UNOCHA အဖွဲ့ကပြောပါတယ်ခင်ဗျာ